ရတုံးခုနကကျွန်တော်ဒီကနေ့ဆွေးနွေးကြတာကတော့လမ်းမဲ2022ခုနှစ်မြန်မာနိုင်ငံရဲ့အလားအလာဖြစ်ပါတယ်အဲ့ဒါကိုမပြောခင်2021ကိုကျွန်တော်တခွနဲ့ပြောရင်တော့အစိုးရအနှောက်ထွက်ခါစမြန်မာနိုင်ငံရဲ့ဒီမိုကရေစီဟာလုံးဝအလားအလာခြုံငင်းသွားခဲ့တယ်စီးပွားရေးနိုင်ငံရေးလူမှုရေးအဖက်ဖက်ကဆူယုတ်ကြဆင်းခဲ့တယ်လို့သုံးသပ်ကြပါတယ်ဆိုဒီသုံးကြေနပ်ပတ်ပြီးတော့ဦးရထွန်းကဘာများဖြစ်ဆက်ပြီးတော့ပြောချင်ပါသေးတယ်ပဏမအနေနဲ့အကျဉ်းဦးပြောပါခင်ဗျာ
အဲ့ဒီပြီးခဲ့တဲ့တစ်နှစ်ကတက်ကအာနာလွှဲပြောင်းယူလိုက်တဲ့အတွက်သူတို့ဘက်ကခံယူတာကတော့လဲမဲ့တမာမှုလုံးလုံးတက်မှတ်စီခြင်းတဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပြန်ထိန်းလိုက်ရတာလို့သူတို့ကတော့ခံယူတာပေါ့အရှိလုံငန်းစဉ်တွေချရေကောက်ပဲပြန်လုပ်ပေးမယ်အဲ့ဒီနောက်ရှိဖွဲ့စည်းပုံအခြေခံဥပဒေတိုင်းပဲဆိုရဖွဲ့ပြီးတော့အရင်တန်းချောင်းကိုပဲပြန်လျှောက်မယ်ဆိုရဟာတော့ဂရိချက်ပေးတာပေါ့လေဒါပေမဲ့အများပြည်သူလူထုနဲ့ဒီကမ္ဘာအတိုင်းအဝိုင်းကမြင်လာတော့ဖွဲ့စည်းပုံနဲ့ပါတီတော်ဒီမိုကရေစီလီလန်းအတိုင်းသွားနေတဲ့လမ်းကြောင်းမှာဒီလက်နဲ့ကင်တပ်ဖွဲ့ကနေပြီးတော့ဝင်ပြီးတော့နောက်ဆက်ပြူတာပေါ့နော်နိုင်ငံရေးမှာတက်ကဝင်ဆက်ဖက်တာပေါ့အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီမိုကရေစီလမ်းကြောင်းကလမ်းချော်သွားပြီပြီးတော့အဲ့ဒါလိုယူဆကြတာပေါ့အဲ့ဒီအတိုင်းပဲအခြေအနေကတော်တော်လေးဆိုးရုပ်ပျက်စီးသွားတာပေါ့နော
်လမ်းမဲ့နှစ်ကိုစဉ်းစားကြည့်တက်ကပြောတဲ့အတိုင်းသူတို့အစုံထုံတိုင်းဒီမိုကရေစီလမ်းကြောင်းပေါ်ကိုမှန်မှန်ကန်ကန်ဆောက်လှမ်းဖို့တက်မှတ်လာနိုင်လိမ့်မယ်လို့မျှော်လင့်နိုင်ကြရှိပါသလား
အဲသူတို့ကတော့2010မှာရွေးကောက်ပွဲနဲ့အဲ့တော့ပြည်ထောင်စုအစိုးရတက်လာတဲ့အခြေအနေကိုသုံးသပ်ပြီးတဲ့အခါကျတော့ဒီလာမဲ့ဟာကိုလေသူတို့စိတ်ထဲမှာမျှော်မှန်းထားတာကရေကောက်ပွဲမှာ NLD ပါခဲ့ရင်လေသူ့တပါတီတဲ့တောင်ပြိုကမ်းပြိုမနိုင်မဲနဲ့အစိုးရတက်တတ်တာမဖွဲ့နိုင်မဲနဲ့တခြားနိုင်ငံရေးပါတီတွေလည်းအစိုးရဖွဲ့နိုင်တဲ့အနေအထားမျိုးဖြစ်အောင်ပုံဖော်ခြင်းတဲ့သဘောတွေ့ရတယ်ဆိုတော့ပထမအချက်ကNLD နိုင်ငံရေးပါတီကောင်းဆောင်တွေကိုသူကအခုဒီအမှုတ
ွေဆင်ပြီးတော့
ဆက်ပြီးတဲ့အခါကျတော့ဖန်ချုပ်ထားတယ်နောက်တစ်ခါနိုင်ငံရေးပါတီကိုကျတော့သူတို့ရေကောက်ပွဲဝင်ခွင့်ပြုလိမ့်မယ်လို့ထင်တယ်ဝင်ခွင့်မပြုဘူးဖျက်သိမ်းမယ်ဆိုတာမျိုးတော့လုပ်လိမ့်မယ်လို့ကျွန်တော်သိမထင်ဘူးဘာကြောင့်လို့ဆိုတော့ဒီရေကောက်ပွဲဥပဒေမှာကွာ၃နေရအနည်းဆုံးမပြိုင်လို့ရှိရင်သူကပါတီကဖျက်သိမ်းခံရမှာဆိုတော့အဲ့ဒီဟာရှိထားတော့မပြိုင်ဘူးဆိုလို့ရှိရင် NLD ကသူကမပါဘူးဆိုရင်သူတို့အကြိုက်ဖြစ်မှာပေါ့နော်ဆိုတော့အဲ့ဒီလိုဆိုလို့ရှိရင်သူတို့ဒီ2008အခြေခံဥပဒေအတိုင်းသူတို့ကတော့ရွေးကောက်ပွဲကိုပြာစနစ်နဲ့သူတို့တွားကြလိမ့်မယ်ပြာစနစ်ကတော့အခုကတော့ဘာပဲဖြစ်ဖြစ်အဲလောက်ကြမှာပဲ
ဟုတ်ကဲ့ PSD တုတ်တယ်ဘာညာတခြားပါတီတွေကပါတဲ့အစိုးရမျိုးဖြစ်စေခြင်းနဲ့ဆိုတော့ဒီသူတို့လုံနေတဲ့ပုံနဲ့ရွေးကောက်ပွဲဒါ credibility ရှိတဲ့ရွေးကောက်ပွဲနိုင်ငံတကာကအသိမှတ်ပြုတဲ့ရွေးကောက်ပွဲကဖြစ်လာနိုင်ပါမလား
အဲပြည်သူလူထုအများစုဒီဟာကိုလက်ခံမခံဆိုတာကသူတို့ကြီးညိုလေးစားတဲ့ထောက်ခံတဲ့ပါတီပါမပါဆိုတာကပို့ပြီးတော့အရေးကြီးတယ်ဥပမာဗမာအများစုနေတဲ့ဒေသတွေမှာဆို NLD မပါဘူး NLD ကသဘိတ်မောက်မယ်ဆိုလို့ရှိရင်တော်တော်များများကမဲပေးကြမယ်လို့ကျွန်တော်မထင်ဘူးတခါတိုင်းရင်းသားပါတီတွေဘက်မှကြည့်လို့ရှိရင်လည်းရှမ်းဆိုလို့ရှိရင်ဥပမာအင်အားကြီးပါတီဖြစ်တဲ့အဲ SNLD လို့ပါတီမျိုးပေါ့နော်အဲရခိုင်မှာဆိုလို့ရှိရင်လည်း ANP လိုပါတီမျိုးပေါ့အဲအဲ့လိုပါတီတွေကမပါဘူးတပိတ်မှောက်တယ်ဆိုရင်သူတို့တက်ဆိုင်ရာဒေသတိုင်းရင်းသားလူလူတွေကလည်းလဲလာပေးကြလိမ့်မယ်လို့မထင်ဘူးအဲ့ဒီပါတီတွေပါတယ်သူတို့ကစီယုံလုံးတော်ပြီးတော့လဲလာထက်ကြပါဆိုရင်တော့လည်းအဲပြည်သူလူထုကတော့တက်တက်ကြကြပါလိမ့်မယ်လို့မှန်းထားမိပါတယ
်ဟုတ်ကဲ့အဲ့တော့ပြည်သူလူထုကပါແລະປາຍຕະປາຍບໍ່ແລ້ວနိုင်ငံດະກາກໍອະສີມັດປິມແທ້ມາລະດີຊາໂ
ອနိုင်ငံດະກາກໍແລ້ວ NLD ໂລບາໂລບາປາແມ່ຢູ່ກောက်ປ່ວຍມາປີອາສະເນຈင်ຕົງດໍແລ້ວອັນນີ້ປີອາສະເນກະບະລູປົ່ງຊັນສວາຕິຕິຈະຈະອູ້ວ່າດໍໂຕឧបດິມາປຽທັນໄດ້ແດ່ອັດແຈມໂລປິຈະຈະດໍຈົນໂລແລ້ວຄັນມັນໂລມີຢາໂອນໍອັນນີ້ NLD ແລ້ວປາແມ່ຈາຕາຍດາປາຕີແລ້ວປາແມ່ຕະໄດ້ບໍ່ຫມောက်ຜູ້ສ່ວນດໍနိုင်ငံດະກາກະແລະຄັນລາແມ່ຕະບໍຊິວ່າໄ
ດ້ໂອເຄນາວທຸກຄະໂຕပြောထားတဲ့2023ထင်ပါတယ်နော်ဩဂတ်မှာလာမသိဘူးရေကောက်ပွဲလုပ်မယ်လို့
2023ဩဂတ်ဟုတ်ပါတယ်ဗျာ
ဆိုတော့အဲ့ဒီအချိန်မှာရောဖြစ်လာနိုင်မယ်ထင်ပါလားအဲ့ဒီထက်များထပ်ပြီးတိုးချဲအောင်လားသူတို့
ကနောက်ဆက်ကဥက္ကဋ္ဌဘိုးချုပ်ဦးမင်းအောင်လိုင်ဟိုတနေ့ကပြောတဲ့မိန်ခေါ်မှာကတော့သူတို့ပေးထားတဲ့ဂရိအတိုင်းရေကောက်ပွဲကျင်းပပေးနိုင်ဖို့ဆိုတာကပြည်သူလူထုနဲ့နိုင်ငံတကာရဲ့အနေအထားပေါ်မှာ ူပါတယ်လို့သူကပြောသွားတယ်။ဖိဖေကတော့တိဖေကတော့ဒီစူဘူးတွေအခုလိုချက်ပြီးတော့ပေါ့ဗျာလက်နဲ့ကင်ပရိဖက်ကနေဆက်ရှိနေမယ်ဆိုရင်တော့လုံးမပေးနိုင်သေးဘူးဆိုတဲ့အတိတ်ပဲ။ဟု
တ်ကဲ့အဲ့ဒါပဲဟုတ်ကဲ့ဒါပေမဲ့လေပြည်သူလူထုကတော့သူတို့လုတ်ခဲတာမှန်လို့သူတို့လုတ်ခဲတာလက်မခံနိုင်လို့ဒီမိုကရေစီအချိန်နဲ့သွားနေတာကိုသူတို့တမင်တကာဖြစ်စည်းရလို့အနာသိင်းရလို့ဒီလိုလုတ်ရတယ်ဆိုရဖြစ်နေကြတာဆိုတော့ဒါသူတို့အတွက်ဆက်ပြီးတော့အကြောင်းပြပြီးအချိန်ဆွဲစရာများဖြစ်လာမလားဆိုတာစိုးရင်လည်းအများကြီးရတယ်နော
်။မှန်ပါတယ်ဗျာမှန်ပါတယ်အဲ့တော့အဲ့ဒီအချိန်မှာဒါမဲ့2023ဩဂုတ်လအချိန်မှာနိုင်ငံရေးအချိန်ကအခုအတိုင်းပဲဘာမှအပြောင်းလဲမရှိဘူးဆိုရင်တော့အဲ့ဒီလူတို့အများစုကလည်းပါဝင်မှာမဟုတ်ဘူး။နောက်ပြီးတော့အဲ့လိုမဲယုံနေပါဒီမှာလည်းလုံလုံစိတ်ချစွာမဲပေးနိုင်ရဖို့ကလည်းမဲပေးနိုင်ခွင့်ရှိဖို့ကလည်းအဲဒီတန်တရားဖြစ်စရာပေါ့နော်။တိတ်ပြီးတော့လူတွေကသွားပြီးတော့ဟိုဒီပေးရကြမှာမဟုတ်ဘူးလို့ဟိုယူဆမိပါတယ
်။ဟုတ်ဆိုတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေပေါ့အဲ EAO တွေရဲ့အခုလောလောဆယ်ဖောက်ရှားမှုနဲ့အဲ့ဒီ EAO တွေနဲ့သူတို့ငင်းကြင်ရေးလုပ်ချင်တယ်စိမြကျင်တယ်ဆိုတာလည်းပဲစစ်တပ်ဘက်ကတော့တစ်ချိန်လုံးပြောနေတာတွေ့ရပါတယ်ဘလောက်များအလားအလာဖြစ်လာနိုင်ပါသလဲအခုကတော့ EAO ထဲမှာအပြစ်ရဖွဲ့နေတော့မှပဲသူတို့ဒီပဋိပက္ခအချိန်မြင့်လာနေတာဖြစ်ပါတယ် KNU တို့ဘာလို့လဲဆိုတော့အဲ့ဒီဘက်ကလည်းဆုံးသက်ကြည့်ပါဦ
းလက်တွေ့ကြကြပြောရမယ်ဆိုရင်တော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကအခုငင်းကြင်ဆွေးနွေးပွဲတွေမှာဆွေးနွေးလိုက်ကြတဲ့အခါအဓိကလိုလာချက်ကတော့ဒီအခြေခံဥပဒေပေါ့နော်အခြေခံဥပဒေကသူတို့လိုလာတဲ့ဖက်ဒရယ်ပုံစံမှာဖြစ်လို့အဲ့ဒီအတွက်နိုင်ငံရေးအခွင့်အရေးရတိုက်ပွဲဝင်လက်နက်ဆွဲကင်နေကြရတာဆိုတော့အဲ့ဒီဟာကိုရောက်ဖို့အတွက်ကအဓိကတိုင်ထားတာကတက်ဖြစ်နေတက်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပုံကိစ္စမှာလဲသူက25ရာခိုင်နှုန်းပါထားတော့သူမထောက်ခံရင်ဖွဲ့စည်းပုံအခြေခံဥပဒေကပြင်လို့မရဘူးတက်ဖွဲ့စည်းပုံဒီဖွဲ့စည်းပုံအခြေခံဥပဒေကိုစရေးခဲ့တာလဲသူတို့ပဲဖြစ်နေတယ်သူတို့ပဲဖြစ်နေပြောချင်တာကအဲ့ဒီကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကြီးကိုအတိမပြုတ်ခင်ကတည်းကဒီတက်တနာကိုငင်းကြေးရင်းနဲ့ဆက်ဆက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးခဲ့ရင်အချိန်တွေကဒါတက်နဲ့ပဲဒီတက်တနာဆုံးဖြတ်ရသွားမယ်ကိစ္စအဲ့ဒါကိုကျွန်တော်တို့ဒီဘက်မှာဆက်တယ်လာတဲ့အခါကျပြတ်ပြတ်သားသားမလုံနိုင်တော့အခုတိုင်းသားလက်နက်ကိုင်တွေအဖွဲ့စည်းတွေဘက်ကလည်းဘလို့ခံစားလာရလဲဆိုတက်နဲ့ဒီပဲတော့အချင်းမပြေဘူးပြည်သူလူထုထောက်ခံတဲ့အစိုးရပါမဖြစ်မယ်ဆိုတဲ့ဟာမျိုးပေါ့
ဟုတ်ကဲ့
legitimacy ဖြစ်မယ်ခိုင်မာမယ်ဆိုတဲ့ဟာမျိုးပေါ့ဆိုတော့သူတို့ကလည်းအခုတက်ကအာဏာယူထားပြီးတော့တက်ကပြင်ပေးပါမယ်ကိုင်းရဲ့ဟိုခင်ဗျားတို့ဒီဝင်ပြန်လာကြပါဆိုတာကိုသူတို့ကလည်းတက်တက်ကြွကြွမလာကြဘူးပေါ့နော
်ဟုတ်ကဲ့
ယုံကြည်မှုတိုက်မရှိကြဘူးအဲ့လိုတွေ့ရပါရဲ့
နောက်ကျွန်တော်နိုင်ငံရေးပြောနေတော့စီးပွားရေးသိအရေးကြီးပါတယ်အခုဆိုရင်တိုင်းပြည်ဟာနိုင်ငံတကာရဲ့စီးပွားရေးသိဆိုးတန်ခတ်မှုတွေနောက်ပြီးတော့တိုင်းပြည်တွင်းမှာသွားရေးလာရေးကုန်စည်ချောမွေးမှုကုန်ထုတ်လို့ရမျိုးမျိုးပေါ်နေတာရောဂါဘေးကြောင့်လည်းရှိမယ်နိုင်ငံရေးဘေးကြောင့်လည်းရှိမယ်နေဆက်ကုန်သွယ်ရေးတွေထိခိုက်နေနိုင်တာရှိဆိုတော့စီးပွားရေးကလည်းအတော်လေးချွတ်ချုံကျနေလို့သိရပါတယ်ရွေးကောက်ပွဲလှုပ်လာနိုင်မဲ့အခင်းချင်းအထိအဲ့ဒီကိစ္စတွေကပြေးလည်နိုင်တဲ့အလားအလာရှိပါမလားဒီလိုပဲချွတ်ချုံကျနေရင်ရောအဲ့စကောင်စကားလုတ်ပြီးမဲ့ရွေးကောက်ပွဲဆိုတာတကယ်လုံနိုင်ပါမလားအဲ့ဒါလည်းထပ်သွင်းစဉ်းစားဖို့လိုမထင်နဲ့
နိုင်ငံရေးအဆင်မပြေရင်စီးပွားရေးလည်းအဆင်မပြေဘူးပေါ့စီးပွားရေးအဆင်မပြေရင်တကနိုင်ငံရေးမှာလည်းထိခိုက်တာပေါ့လေအခုကကျွန်တော်တို့နိုင်ငံရေးအရအဲ့လိုအဆင်မပြေတော့နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေအလုတ်ပေးမဲ့လူတွေနောက်ရင်းနှီးတည်ဆောင်လာမဲ့လူတွေအကုန်လုံးကဟိုထွက်သွားမဲ့လူတွေကများနေတယ်ပြန်ဟိုအစ်စ်ဝင်လာတာနဲတာပေါ့ဆိုတော့အချိန်လေးကကြာလေသိုးလေပေါ့ဒီချိန်လေးကိုမထိန်းထားနိုင်ဘူးပြန်ဝင်လာတော့ထပ်ပြီးအသင့်ဝင်လာအောင်ကျွန်တော်တို့မလုပ်နိုင်ဘူးဆိုလို့ရှိရင်စီးပွားရေးကဆက်ပြီးတော့သိုးနေမဲ့သဘောရှိတာပေါ့အဲနောက်ထူးခြားတဲ့အချက်တစ်ခုကတော့တရုတ်ပြည်ဘက်ကလည်းအဲဒီရင်းနှီးမြှုပ်နှံမှုတွေကအရင်ဒီနာအဖလက်ထက်တုန်းကလို့မဟုတ်ဘူးဟိုတန့်သွားတာပေါ့နော်သူတို့ဘီယာတိုင်းစီမံကိန်းနဲ့ဆက်နွယ်နေတဲ့စီမံကိန်းတွေရင်းနှီးမြှုပ်နှံမှုလာလုပ်ဖို့လဲရပ်တန့်နေတာအဲ့ဒါတွေတွေ့ရတယ်ဆိုဒါရီရလည်းနိုင်ငံရေးကောင်းမှနိုင်ငံရေးအရကုဏပြောသလိုချောချောမွေ့မွေ့ဒီလိုလူတို့ကကြီးကြီးပြူပြူရှိမှဒီလိုလုံနိုင်မှုတွေကလည်းဝင်လာရဲမှလို့ကျွန်တော်ကတော့သုံးသပ်ပါတယ်ဒါပေမဲ့ကျွန်တော်အခုနည်းနည်းလေးမျှော်လင့်ထားနေတာကကမ္ဘောဒီးယားကဟွန်ဆန်းကမြန်မာနိုင်ငံကိုသူကပြန်ပြီးတော့တင်သွင်းပြီးတဲ့အခါကျတော့အပြော်နည်းနဲ့ပေါ့နော်အဲဒီနွားဒီလာတဲ့အခါဒေါ်ဆန်းစုကြည်နဲ့တွေ့ဖို့တွေပါတယ်ဒီကြိုးစားပြီးတော့တစ်ဖက်တစ်လမ်းကအပြော်နည်းနဲ့များ သူအဆင်ပြေအောင်ဆောင်ရွက်နိုင်မလားပေါ့နော်အဲအဲ့ဒါလို့ဆောင်ရွက်နိုင်နာဖကိုလည်းသူနားချနိုင်လို့ရှိရင်တော့အဲဒီပြည်လဲတဲ့လမ်းကြောင်းပေါ်တစ်ခုကြောက်နိုင်လိမ့်မယ်လို့ပြောနေနေမိတာပေါ့နော်ဒါကျွန်တော်တို့ချင်းရဲ့
ဟုတ်ကဲ့ဒါလည်းပဲ wishful thinking ပေါ့လေဖြစ်ပါစေလို့ဆုတောင်းရင်းမျှော်လင့်တာပေါ့လေ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့အဲ့လိုပဲသဘောရောက်ပါပေါ့လေ